မလေးရှားနိုင်ငံမှာတော့လူဝင်မှုထိန်းသိမ်းရေးစခန်းတွေမှာပြီးခဲ့တဲ့နှစ်တွင်ကလင်းငယ်9ယောက်ပါဝင်နိုင်ငံသား150သေဆုံးခဲ့တဲ့ကိစ္စစုံစမ်းစစ်ဆေးပေးဖို့လူခွင့်ရေးအဖွဲ့တွေကမလေးရှားအစိုးရကိုတိုက်တွန်းနေပါတယ်။ရိန်ဂျာဒုက္ခသည်တသိန်းလောက်ပါဝင်ထောက်ထားမဲ့တန်းနဲ့ချီတဲ့ရွှေပြောင်းဝင်လာသူတွေခိုလုံနေထိုင်တဲ့မလေးရှားနိုင်ငံအတွင်းကအချင်းထောင်တွေထဲမှာလူတွေပြစ်သိမ့်နေပြီးကျန်းမာရေးနဲ့ညီညွတ်မှုမရှိဘဲနေထိုင်နေကြရကရေနဲ့စားသောက်မလုံလောက်တာတွေကိုလူခွင့်ရေးအဖွဲ့တွေကထောက်ပြနေကြပါတယ်။မလေးရှားနိုင်ငံလူဝင်မှုကြီးကြပ်ရေးအချင်းထောင်တွေအတွင်းနိုင်ငံသား18,000ကျော်ရှိနေပြီး2022ခုနှစ်ကကလေးငယ်9ယောက်နဲ့အမျိုးသမီး25ယောက်အချင်းထောင်ထဲမှာတည်ဆုံခဲ့တယ်လို့မလေးရှားပြည်ထောင်ဝန်ကြီးဆိုက်ဖူရဲနက်ဆူရှင်အစ်မေကဒီသတင်းမှတ်အတွင်းမလေးရှားပါလီမန်ကိုစာနဲ့တင်ပြခဲ့ပါတယ်။2019ခုနှစ်ဩဂတ်စ်လကတည်းကအချင်းထောင်တွေကိုကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံယွန်နီဆရာရာရှိတွေတောရောက်ခွင့်ပိတ်ပင်ထားတာကြောင့်ဒုက္ခသည်တွေကိုပြန်လွှတ်ပေးဖို့နဲ့ရွှေပြောင်းအခြေချဖို့ကုညီယာမှာအခက်အခဲတွေတွေ့နေရပါတယ်။မလေးရှားနိုင်ငံဟာနိုင်ငံအတွင်းဝင်လာတဲ့ရွှေပြောင်းလာသူတွေကိုဒုက္ခသည်တွေဖြစ်အသိမှတ်မပြုဘဲ UNHCR အသိမှတ်ပြုတဲ့ဒုက္ခသည်တွေကိုအကာအကွယ်လုံလောက်မပေးတဲ့အကြောင်းလူ့အခွင့်အရေးအဖွဲ့တွေကဆက်ထောက်ပြနေကြပါတယ်ခင်ဗျ။